ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်လာရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့လူမှုရေးနဲ့စီးပွားရေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာဆိုရအနေနဲ့လိုအပ်လို့ဆောင်ရွက်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကထုတ်ပြန်တာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့မြန်မာဆိုရအရဲ့တုံ့ပြန်ချက်ကိုသိချင်ပါတယ်ရှင
်မြန်မာနိုင်ငံနဲ့ပေါ့နော်ကျွန်တော်တို့ UNDP UNHCR ဟိုဘက်သွားတဲ့လူတွေကိစ္စပြန်ရောက်လာမယ့်လူတွေကိစ္စနဲ့ပတ်သက်ကျွန်တော် MOU ထိုးတာအဓိကအဖြစ်တော့ UNHCR ကဒီလူတွေပြန်လဲစစ်စစ်ကြောင်လက်ခံတဲ့အစီအစဉ်93ကြရကျွန်တော်လုပ်ခဲ့တဲ့အချိန်သူလိုအပ်တဲ့အစီအစဉ်တွေထောက်ပြပေးဖို့စစ်စစ်တဲမှာပဲ UNDP နဲ့ကလူမှုစီးပွားသမျိုးတို့တက်ရေးဆိုရဲကောင်တဲ့ပုံမှန်အလားအလာရှိတဲ့စီမံကိန်းနေရာတွေအဲ့ဒါတွေကို UNDP နဲ့ပေါင်းပြီးတော့ကောင်တဲ့ပုံမှန်ဖြစ်တယ်ကျွန်တော်တို့ကဒီဖွဲ့နှစ်ဖွဲ့နဲ့2018ကျွန်တော်ထောက်အနေနဲ့လက်မှတ်ထိုးခဲ့ထိုးပြီးတော့ဒီ MOU ကိုကောင်တဲ့ပုံမှန်နိုင်ငံလုပ်ငန်းဖွဲ့ကဇူလိုင်လ23ရက်နေ့ကနေမနေ့တိ23ရက်နေ့တိဒီရခိုင်ပြည်နယ်ကိုသွားတယ်ပူပြီးတောင်မောင်တော့ကျွန်းနယ်တွေသွားတယ်လာလာရှိတဲ့စီမံကိန်းတွေ potential ရှိတဲ့နေရာတွေပေါ့ဘာတွေလုပ်မယ်ဆိုတော့သူတို့သွားပြီးတော့ကွင်းစင်းလေးလာတယ်အဲ့မှာဆိုရင်သူတို့သွားတဲ့နေရာတွေမှာကျွန်တော်တို့ပြည်တော်မောင်တော်မှာရှိတဲ့တံပြင်တက်ရစီတောင်သပြူချောင်းအင်ဂျင်နီယာနှခုရညောင်ချောင်းရွှေရင်ဒီရတွေသွားတယ်ပြီးရင်ကျွာဒေသခံတွေနဲ့တွေ့တယ်အဲ့မှာသူတို့ရင်းချင်းတွေကိုအဓိကနားလည်ပြီးတကယ်ချင်းနေမှန်သိရှိဖို့အတွက်ကျွန်တော်တို့မြန်မာနိုင်ငံအစိုးရရဲ့ UNDP ရဲ့ UNHCR ကိုလည်းပါတယ်တဲဖြတ်လေးလာဆက်စပ်ရေးအတွက်ကျွန်တော် assessment team တွေကနေပြီးတော့ကျွန်တော်တို့ဆက်ပြီးတော့ကွန်ဆင်မယ်ကွန်ဆင်ပြီးရင်သူ့ရဲ့ plan project တွေပေါ့နော် pilot project တွေကျွန်တော်လုပ်မယ်ဒါတွေကိုကျွန်တော်ကောင်းတဲ့ပေါ်ဆောင်ရည်နေပြီတော့ကျွန်တော်ပြောချင်တ
ယ်။ဟုတ်ကဲ့ဆိုတော့ဒီမွတ်စလင်ဒုက္ခသည်တွေပြန်ပြီးနေထိုင်ရေးရာအဆင်နှစ်ဖြစ်နေပြီလို့ရောပြောနိုင်မလားရှင့
်။ဆင်းနှစ်ဖြစ်ပြီလားဆိုတာကဘလောက်အတိုင်းအတာတွေပြန်လာမှာလဲဆိုတာကျွန်တော်တို့ကအတိအကျမသိရသေးဘူး။ပြန်လာနိုင်တဲ့လူတွေတော့ကျွန်တော်တို့လှုပ်ထားတယ်။ဒီကိစ္စမတိုင်မတိုင်မိုးရင်းမရောက်ခင်ကလည်းကျွန်တော်တို့ကပြောနေတာကပင်နာဒီဘက်ကလည်းပြောတယ်။ဒီကဲ့နေမှာနေတဲ့လူတွေဝိုးရပြီးကြောင်းရင်ဒုက္ခရောက်နိုင်တယ်။ဒါရှိမန်တူရင်ခိုက်ဆက်ဖြစ်နိုင်တယ်အဲ့လိုမဖြစ်အောင်လို့ငြင်းငြင်းပြန်ပြီးတော့လွတ်ပြောင်းလက်ခံလုပ်ပါဆိုတော့အလားတူပဲကျွန်တော်တို့လုပ်ရမှာကပချိန်ထဲမှာဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာနဲ့ကျွန်တော် MOU ထိုးထားတယ်အဲ့ MOU ကိုလက်တွေ့ကောင်တယ်ပေါ်ဖို့မြန်မာနိုင်ငံဘက်ကအစဉ်သက်ဆိုတာကျွန်တော်တို့စာချုပ်ပါသဘောတူညီချက်တွေနဲ့အညီကျွန်တော်ဆောင်ရွက်ခဲ့တယ်ထို့တော့အဲ့ဒါတွေကဖြစ်မလာဘူးဖြစ်မလာတော့ဒီလူတွေပြန်လာဖို့အစဉ်သက်ဖြစ်ပြီလားဆိုရင်ဥပမာလူတရားရှိရင်တရားလုံးအတွက်အစဉ်သက်တော့ကျွန်တော်တို့ကလောလောဆယ်မှာတော့မရှိသေးဘူးအဲ့မဲ့ပြန်လာတဲ့အချိန်မှာသူတို့ပြန်တဲ့နေရာချထားဖို့မူလနေရာသုံးဖို့မူလနေရာနဲ့အနည်းဆုံးနေရာကိုကျွန်တော်ကပြန်တဲ့နေရာချမှာဖြစ်တယ်။ချတဲ့အခါမှာနေအိမ်တွေမရှိတော့ရင် cash for one နဲ့သူတို့ကိုယ်တိုင်လည်းငွေအခွင့်အလမ်းရမယ်။ကိုယ်နေလည်းပြန်ဆုံးမယ်ပြန်ဆောက်မယ်ဆိုတဲ့ပုံစံနဲ့ကျွန်တော်ကသွားနေတယ်။အဲ့သွားနေတဲ့အပေါ်မှာမှလက်ခံရေး repatriation process ကအများဆုံးကျွန်တော်ကစတင်ဖို့လိုတယ်။အဲ့စတင်တဲ့တပိုင်းနဲ့လူမှုစီးပွားကိုကျွန်တော်ကတပောင်းနဲ့ဆောင်ရွက်နိုင်မှာဖြစ်တယ်။
ဟုတ်ကဲ့ဆိုတော့ခုနကဥစ္စာတေးပြောသွားတယ်လေဒီပြန်လာနိုင်တဲ့လူတွေအတွက်ကိုလှုပ်ထားတယ်ဆိုတာမျိုးအရေးအတွက်ဘလောက်လောက်အထိလောက်အဆင်သင့်ဖြစ်နေတယ်လို့ပြောနိုင်မလဲရှင
့်။အမှန်တကယ်ဒီနေ့အချိန်ဒီဘင်္ဂလားဒေ့ရှ်ကကျွန်တော်တို့လွှဲဆောင်လက်ခံတစုံတရာကျွန်တော်တို့ဘက်ကမပြေသေးဘူး။နံပါတ်1ချက်ကမြန်မာနိုင်ငံကနေပြီးတော့အဆင်ပြေအောင်ဒီလွှဲဆောင်လက်ခံမှုနိုင်ငံသားစီစစ်ပြီးတော့လွှဲဆောင်လက်ခံမှုလုပ်ငန်းစဉ်တွေအဆင်ပြေအောင်ဆိုတော့ကျွန်တော်တို့က800,000-1,300,000ကျော်လူစင်းဟိန္ဒူတွေရဲ့မွတ်စလင်တွေရဲ့ပို့ပြီးတော့ဒီ repatriation process ကိုချုံးမှုရအောင်ဆိုပြီးတော့ကျွန်တော်တို့ကနာမည်စင်းတွေအချက်လက်တွေပေးထားတယ်။အဲ့ဒါတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့ကမရသေးဘူး။နောက်ချက်ကဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့ပေးထားတဲ့လူ8000ကျော်စည်းရင်းပေါ့။အဲ့ဒါကလည်းနိုင်ငံသဘောတူထားတဲ့အချက်လက်တွေမဟုတ်စည်းစေးရတာခက်တယ်။အဲ့ဒါနဲ့ပတ်သက်လို့လည်းပြည်စုံတဲ့အချက်လက်တွေကျွန်တော်တို့ကပြန်ပြီးတော့တောင်းခံတယ်။သို့တော့အဲ့မပြည်စုံတဲ့အချက်လက်ကပဲကျွန်တော်ရတဲ့လောက်စည်းစစ်ပြီးတော့စည်းစစ်ပြီးသမျှလူတွေ1000ကျော်လောက်ကျွန်တော်တို့ကကျစ်နိုင်တယ်ဒီလူတွေတော့ကျွန်တော်တို့ပြန်လက်ခံလို့ရပါတယ်ဆိုတဲ့ဟာကိုပြောထားတယ်ပြောထားတဲ့ဟာပုံမှန်လဲကျွန်တော်တို့ဒီနေ့ထိ repetition ကမစနိုင်သေးဘူးအဓိကကတော့ဒီလုပ်ငန်းတွေအောင်မြင်ဖို့ခုနလူမှုစီးပွားဘလောက်အသင့်ဖြစ်ပြီလဲဆိုရင်တော့သူတို့ရဲ့မူလအတမူဝန်ချောင်းတွေပြန်လဲလုတ်ခိုင်နေတဲ့နေရာခင်းကျင်းပေါ့နော်ဒါမျိုးတော့ကျွန်တော်တို့ခံနေပြီးကိုစီစဉ်ထားတယ်လို့ပဲပြောလို့ရမှာ
ဟုတ်ကဲ့ဒီရခိုင်ပြည်နယ်ကိုတွားရောက်တည်ရှိခဲ့တဲ့ကုလသမဂ္ဂနဲ့နိုင်ငံကာကအရာရှိတွေကဒီမွတ်စလင်ဒုက္ခသည်တွေပြန်ပြီးနေထိုင်ရေးအတွက်ကလိုအပ်ချက်တွေရှိနေသေးတယ်ဆိုတာမျိုးတွေလည်းပြောတာတွေ့ရတယ်ဒီပေါ်မှာဥစ္စာထရရောဘယ်လိုများသဘောထားရှိလဲရှင
့်ဘယ်သူမှပြန်မလာသေးပဲနဲ့ဘယ်တော့မှပြန်လာမှမသိပဲနဲ့ကျွန်တော်တို့ကအားလုံးကိုလူတသိန်းဆိုရင်တသိန်းစာအတွက်နေနေဆောက်ဖို့တော့ကျွန်တော်တို့ခက်တယ်ပြန်လာတဲ့အခါမှာချက်ချင်းပေါ့နော်အစဉ်သင့်နေနိုင်အောင်ဟို ready made ကျွန်တော်တို့ကဆောက်လုပ်ထားဖို့ဆိုတာခက်တယ်ဘာလို့လဲဘယ်နေ့ဘယ်ချိန်ပဲကာလာမှာမှာပဲသူတွေကဘလောက်တိုင်းတာဘလောက်ရည်တည်ပြန်လာမယ်ဆိုတော့ကျွန်တော်တို့မသိသေးဘူးအဲ့ဒီပုံမှာမူတည်ပြီးတော့ပဲ preparation စတဲ့အချိန်ဟုံပုံမှာမူတည်ပြီးတော့ကျွန်တော်လုပ်အောင်မှာဖြစ်တယ
်ဟုတ်ကဲ့အဲ့ဒီ data မှာပေါ့လေလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ ဒီပွင့်လင်းမြင်သာစွာနဲ့လွတ်လပ်စွာစုံစမ်းစစ်ဆေးဖို့အရေးကြီးတယ်လို့လည်းဒီလုံခြုံရေးကောင်စီကတောင်းဆိုတာတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့ရောရှင်ဘယ်လိုများသဘောထားပေးနိုင်မလဲရှင်
။ဒီလုံခြုံရေးကောင်စီမှာလည်းကျွန်တော်တို့မြန်မာနိုင်ငံအစိုးရရဲ့တောင်းချက်မနေ့ကစီဝေးရဲ့အောက်ကန်းတစ်ဖြစ်လုံခြုံရေးကောင်စီဥက္ကဋ္ဌပြောထားတာတောင်းချက်ရှိတယ်။နံပါတ်1ချက်က MOU လေးကောင်တယ်ပေါ့ဖို့ဒုတိယချက်ကကျွန်တော်တို့နိုင်ငံနဲ့ UNHCR UNDP ကောင်တယ်ပေါ့တဲ့ MOU ကောင်တယ်ပေါ့ဖို့ဆိုပြီးတော့ကျွန်တော်တို့ကပြောထားတယ်။လွတ်လပ်တဲ့ကျွန်တော်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းမယ်ဆိုတာလည်းကျွန်တော်တို့ညင်သာပြီးအဲ့မှာလေဒီလိုရလူတွေနဲ့လှုပ်ရင် credibility ပေါ့နော်ယုံကြည်စိတ်ကြရမှုအားနဲ့မှဆိုးတဲ့အတွက်နိုင်ငံတကာကပုဂ္ဂိုလ်တူကျွန်တော်ထည့်မယ်ဆိုတော့လည်းပြင်ညာထားပြီးပြီအဲ့ဒီစုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့ကထုတ်ပြန်ပေးသွားမယ်နံပါတ်3ချက်ကဒီလူတွေပြန်လာရင်လူမှုစီးပွားအချိန်တွေအဲ့တော့လုံခြုံရေးကောင်စီမှပြောတယ်3ချက်လုံးကကျွန်တော်တို့မြန်မာနိုင်ငံကလှုပ်ထားတဲ့ဆိုတာလည်းလုံခြုံရေးကောင်စီဥက္ကဋ္ဌကိုယ်တိုင်ကအသိချိတ်လုပ်ပါတယ်အသိမှတ်ပြုတဲ့စကားတွေလည်းပြောသွားပါတယ
်အခုဒီလုံခြုံရေးကောင်စီရဲ့ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့မြန်မာဆွေးနွေးအနေနဲ့တရားဝင်အကြောင်းပြန်ဖို့ရောရှိမလားရှင
်ခုလသမဂ္ဂဒေနီလကံမှာဖြစ်စေလုံခြုံရေးကောင်စီဖြစ်စေအဲ့မှာမြန်မာနိုင်ငံသဘောထားတွေပေးဖို့အတွက်မြန်မာနိုင်ငံရဲ့ဥပဒေတွေကိုရှင်းလင်းဖို့အတွက်ကျွန်တော်အများအကုန်ကြွယ်ဆိုတာထားတယ်စာမကြီးဥဟုတ်တူဆိုရင်ရှိပါတယ်ဥဟုတ်တူလမ်းကိုယ်တိုင်လည်းမြန်မာဆွေးနွေးရဲ့သဘောထားကိုပြောကြပြီးဖြစ်ပါတယ်ဒီကနေ့တစ်ဆင့်နဲ့ကျွန်တော်တို့ကလုံလေလုံထားရှိပါတယ်
ဟုတ်ကဲ့အခုလိုပြပြတာဥစ္စာတွေကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူး